မင်းလေးတက္ကသိုလ်ကဖုတ်ကော့ဈေးကင်အဆောက်အဦနဲ့ပတ်သက်ပြီးထုတ်ပြန်ထားတဲ့မိန့်ညွှန်ကြားချက်ကိုလိုက်နာဖို့ပြက်ကွက်ခဲ့တယ်ဆိုပြီးမင်းလေးတက္ကသိုလ်ပါမောက်ခချုပ်ဒေါက်တာတီရာဝင်းကိုဇန်နဝါရီလ28ရက်နေ့ဒီနေ့မနေ့ကစပြီးအငြိမ်းစားပေးလိုက်ပါတယ်။တက္ကသိုလ်ဝင်းအတွင်းဖုတ်ကော့ခေါ်ဈေးကင်အဆောက်အဦငှားရမ်းခဲ့မှုကိစ္စနဲ့ပတ်သက်ပြီးအရေးယူပေးဖို့မင်းလေးတက္ကသိုလ်ကျောင်းသားသမဂ္ဂကတိုင်ကြားခဲ့တဲ့နောက်ပညာရေးဒုတိယဝန်ကြီးဦးဆောင်စုံစမ်းခဲ့ပြီးအခုလိုအရေးယူလိုက်တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမင်းလေးတက္ကသိုလ်ဒုတိယပါမောက္ခချုပ်ဒေါက်တာတင်ထွန်းအောင်က
မနေ့ကအဲဒီစာကိုအဲ့ဒါညီမမျိုးကနေရာကိုဟန်ဒိုဗာလုပ်တယ်ပေါ့ဒါကတော့ကျွန်တော်ဝန်ကြီးဌာနဦးကြီးဌာနပဲเนาะကျွန်တော်တို့ပို့တာပေါ့เนาะဒါကတော့ကျွန်တော်ဘာမှပြောလို့မရှိပါဘူးခဲ့နောက်တစ်ခုကလည်းဒါနဲ့ပတ်သက်လို့ဖြစ်တယ်ဆိုတာလည်းဘယင်းလူဝန်ကြီးအဖွဲ့တက်ဆိုရှင်နေခဲ့အဲကဲတဲ့ရလက်ပေါ့ကျွန်တော်ကဒီဟာပဲလို့ပဲကျွန်တော်တို့ကြည့်လို့ရပါတယ်ဘာလို့ဆိုတော့ကျွန်တော်အပေါ်ကပဲလောလောလုံးကြီးရတယ်ဖြစ်လာကြတာဆိုတော့ကျွန်တော်ကမထက်ပေးတာမရှိပါဘူးခင်ဗျာ
အမိန့်ညွှန်ကြားချက်ကိုလိုက်နာဖို့ပြက်ကွက်ခဲ့တယ်ဆိုပြီးမင်းလေးတက္ကသိုလ်ပါမောက္ခချုပ်ဒေါက်တာဇော်တီရာဝင်းကိုငိမ့်စာပေးလိုက်တဲ့အပေါ်မှာရန်ကုန်တက္ကသိုလ်ဆရာများသမဂ္ဂကဒေါက်တာဆိုင်းခိုင်မျိုးထွန်းကလည်
းပြောရရင်တော့ဗျာဒါတကျစီတို့ထုတ်တယ်ဆိုရင်တော့ဒါကတော့တော့ဆရာမကျိုးဆူရမှာပေါ့ရှင်နော်ဟာဆရာဖြစ်လေအဲပညာရေးမှာကျတော့ဒီလိုမျိုးလုပ်လိုက်တော့နောက်ကျတော့ပိုပြီးကောင်းမွန်တဲ့ဆုံးကြီးတွေလည်းဖြစ်လာနိုင်တယ်ပေါ့ဆရာမတယောက်နေနဲ့ရှိရင်တော့စိတ်မကောင်းဘူးပေါ့ဒီဟာအောင်ပေါ့လေ
ဒေါက်တာတီရာဝင်းကိုအခုလိုငိမ့်စားပေးလိုက်တဲ့အပေါ်ရန်ကုန်ပညာရေးတက္ကသိုလ်ကျောင်းသားတမကကကိုအောင်ပြည့်စုံဖြူက
ကျွန်တော်တို့ကတော့ဒီကိစ္စကတော့သူတယောက်တည်းနဲ့ဖြစ်တဲ့ကိစ္စလည်းမဟုတ်ဘူး။တခြားတက်နေတဲ့သူတွေလည်းရှိအောင်ပဲပေါ့။ပြီးတော့ဒီဟာတရားဥပဒေကိုချိုးဖောက်ပေးလိုက်တာဖြစ်တဲ့ဥပဒေတိုင်းရေးသက်ယူဖို့ပါကျွန်တော်တို့ကမျှော်နေမှာ။ဥပဒေကိုချိုးဖောက်တာဖြစ်တဲ့ဥပဒေတိုင်းရေးယူဖို့ကတော့အဓိကပါပဲ
။မင်းနဲ့တက္ကသိုလ်ပေါမောက်ခါချုပ်ကိုအမိန့်ညွှန်ကြားချက်လိုက်နာဖို့ပြက်ကွက်ခဲ့တယ်ဆိုပြီးငိမ့်စားပေးလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးဝန်ထမ်းအခွင့်အရေးကိုထိခိုက်စေတယ်လို့ရှင်းနေကြီးဥရောပဆိုင်အောင်ကတော့မြင်ပါလေ
ကျွန်တော်အမြင်ကတော့ဒီလိုအမိန့်နဲ့ညွှန်ကြားချက်ကိုမလိုက်နိုင်ဘူးမြတ်နဲ့နိုင်ငံဝင်တဲ့ဥပဒေပါပြင်ဆင်ပေးတောင်းရလို့မရပါဘူးသူဟာကျန်တဲ့ဝင်အရာရှိတယောက်ဖြစ်တယ်ဒါကြောင့်မလို့ဒီဥစ္စာကိုပြည်တော်စုတရားလွတ်တော်ချုပ်မှာစာချုပ်တော့အမှုတင်သွင်းလို့ရှိရင်အောင်မြင်မှုရနိုင်တယ်ဒါမှလွတ်ပယ်မှုမရှိပါဘူးသူ့ကိုလွတ်လို့မရပါဘူး
ဒီကနေ့မှာပဲမင်းလေးတက္ကသိုလ်ကျောင်းသားသမဂ္ဂဖွဲ့နဲ့ပညာရေးဝန်ကြီးဌာနအစိမ့်ပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းမင်းလေးတက္ကသိုလ်ဒုတိယပါမောက္ခချုပ်တွေဖြစ်တဲ့ဒေါက်တာတင်ထွန်းအောင်ဒေါက်တာမြင့်စုမင်းဒေါက်တာမင်းမင်းရီတို့နဲ့တွေ့ဆုံခဲ့ပြီးဆွေးနွေးညှိနှိုင်းမှုတွေပြုလုပ်ခဲ့ကြောင်းအဲ့ဒီတွေ့ဆုံပွဲကနေမင်းလေးတက္ကသိုလ်စီမံခန့်ခွဲရေးအဖွဲ့တွင်းရေးမှူးဒေါက်တန်အေးကိုဖုတ်ကော့တည်ဆောက်မှုနဲ့ပတ်သက်ပြီးထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်ကိုလိုက်နာဖို့ပြက်ကွက်ခဲ့တဲ့အတွက်ပညာရေးဝန်ကြီးဌာနကဖေဖော်ဝါရီလ28ရက်နေ့မှာနောက်ဆုံးထားပြီးအေးအေးယူသွားဖို့ဆုံးဖြတ်ခဲ့ကြောင်းလည်းသိရပါရဲ့ရှင်။ဒါ့အပြင်အခြေခံပညာကျောင်းတွေမှာမတ်လကုန်တိကျောင်းဖွင့်ကာလတိုးမြင့်လိုက်တဲ့အတွက်ပညာရေးတက္ကသိုလ်ကောလိပ်တွေကကျောင်းသားသမဂ္ဂတွေနဲ့အခြေခံပညာရေးဝန်ထမ်းတွေရဲ့တောင်းဆိုချက်တွေကိုအမြန်ဆုံးလိုက်လျောပေးဖို့လည်းဒီကနေ့ညှိနှိုင်းဆွေးနွေးခဲ့တယ်လို့သိရပါရဲ့ရှင်။